မြမဆန်တင်ပို့မှုအပေါ်မှာ EU ဥရောပသမဂ္ဂကအခွန်ကင်းလွတ်ခွင့်ပေးထားတာကိုအဆုံးသတ်လိုက်ပါပြီ။ပြည်ပဈေးကွက်ခိုင်မာမှုအားနည်းနေတဲ့မြမဆန်လောကအတွက်ဥရောပဈေးကွက်ကိုပါဆုံးရှုံးရမယ့်အခြေအနေရှိနေတာကြောင့်နောက်ထပ်အထည်နာစရာဖြစ်ပါတယ်။တခြားအစားထိုးဈေးကွက်ကိုရှာဖို့ကြိုးစားနေပေမဲ့ရေးရရရမရှိသေးတဲ့အခြေအနေကြောင့်ပြည်ပဆန်တင်ပို့မှုကတိတိတသားကြဆင်းသွားမယ်လို့သုံးသပ်ထားကြပါတယ်ဒီပေါ်မှာစံကုံတဲ့ကြီးများအတိုင်းဝိုင်းကြမှာဘယ်လောက်ပြင်ဆင်ထားပြီးပါပြီလဲလယ်သမားတွေအတွက်စံဈေးနှုန်းကြိုတင်ခံမှန်းချက်တွေကိုတော့မြန်မာနိုင်ငံစံသဘာအသင်းချုပ်ရဲ့အမှုဆောင်ဒေါက်တာစိုးထွန်းနဲ့ဆွေးနွေးထားတာကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာနှာစင်ကြရအောင်ပါမတ်တိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဟုတ်တယ်ဆိုထွန်ရှင်ဒီဥရောပဈေးကွက်မှာမြမဆန်ကအရင်တုန်းကတော့အခွန်မပေးရဘူးပေါ့နော်ဒါပေမဲ့2019နဲ့3နှစ်ဆက်တိုက်အခွန်ကောက်မယ်လို့ဒါဥရောပသမ္မတဘက်ကကြေညာပါတယ်ဆုံးဖြတ်လိုက်ပါတယ်မြမဆန်ကဒီဥရောပဈေးကွက်ဆုံးရှုံးသွားနိုင်ခြင်းရှိပါသလားရှင်ဈေးကွက်ပြိုင်ဆိုင်နိုင်မှုရှိပါဦးမလားဆရာ
ကျွန်တော်တို့ကဥရောပဈေးကွက်ကိုတင်ပို့တာတော့လေမနေ့ကဒီတန်ချိန်3တန်းခွဲလောက်ကျွန်တော်တို့တင်ပို့နေတဲ့အခြေအနေမှာဥရောပကိုသွားတာတန်ချိန်4သိန်းလောက်ရှိတာပေါ့နော်တန်ချိန်၄သိန်းနဲ့မှာကျွန်တော်တို့ကဇကွဲရတန်ချိန်၃သိန်းရင်စံအားတန်ချိန်၃သိန်းပေါ့နော်တန်ချိန်၃သိန်းစံနဲ့မှာသူကနှစ်မျိုးပေါ့အမရစံလုံးရှိရဲ့အမရဒီစံအလက်စားတယ်နော်အဲ့တော့ကျွန်တော်တို့ကဒီကလေးအခုသူတို့ DSC ထုတ်မယ်ဆိုရင်စံမျိုးစားအမရစံလုံးရှိအမျိုးရာတစ်မျိုးပဲ DSC ထုတ်တာပေါ့နော်အဲ့တော့ဒါတင်ဖို့မှုအားလုံးရဲ့၁00ခန့်တော့ပဲကျွန်တော်ပမာဏရှိပါတယ်အဲ့တော့ဈေးကွက်ရပြောရင်တော့လေဒီဥရောပခုန DSC ထုတ်တဲ့ဟာတော့ဒီကွာအားလုံးပဲတည်ရတဲ့အောင်ဖြစ်တဲ့အတွက်ကြောင့်မလို့အမှန်တော့အများကြီးတော့ကြီးမားမှုတော့မရှိပါဘူး။
အဲ့တော့ဥရောပဈေးကွက်ကိုဒီပြီးခဲ့တဲ့2018တုန်းကတင်ပို့နိုင်ခဲ့တဲ့ပမာဏပေါ့နော်ဒီစံလုံးရှိတင်ပို့နိုင်မှုကရောဆုံးရှုံးသွားနိုင်ခြင်းရှိပါသလားရှင
်။အဲအဲ့ဒီကတော့ဆုံးရှုံးသွားမဲ့သဘောရှိပါတယ်။ကျွန်တော်တန်ချိန်5000လောက်ရှိတော့ဘူးနော
်။အဲ့တော့ဆုံးရှုံးမှုကတော့တိတ်မကြီးဘူးပေါ့နော်ဆရာတို့ပြောတန်ချိန်5000လောက်ပဲ
။ပမာဏပြောရင်တော့
ဟုတ်ကဲ့
မများဘူးပေါ့နော်ကျွန်တော်အမှတရုတ်ပြည်ဆိုရင်တန်ချိန်တန်းဝဲတော့ကျွန်တော်သွားတော့เนาะဒါနဲ့ရှင်တော့ပမာဏအများကြီးတော့မရှိပါဘူ
းဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီစံလုံးရှိစိုက်ပြိုးတဲ့လယ်သမားတွေအတွက်ပေါ့เนาะသူတို့ကရောပြီးခဲ့တဲ့နှစ်ကတော့ဒါဥရောပဈေးကွက်ကိုဈေးကွက်တက်သဘောမျိုးဖြစ်နေထင်ပါတယ်ပို့နိုင်ခဲ့တယ်ဆိုတော့ဒီစံလုံးရှိစိုက်တဲ့လယ်သမားတွေအတွက်ရောဆုံးရှုံးမှုပေါ့เนาะရှိနိုင်ပါသလားဆရာ
အဲတူကတော့ဖြစ်နိုင်ပါတယ်ဒါတော့ကျွန်တော်တို့ကတော့ဂျန်ငယ်လုံးကိုချုပ်ပြီးတော့ဟိုပမာဏမများဘူးဆိုမြင်တကယ်တမ်းကျတော့ဒီလေသမားတွေဒါလေးဆက်ကျူးတဲ့ဆန်လုံးရှိရေမနာဆန်ရှိဆက်ကျူးတဲ့လေသမားပေါ့ဒီဆန်ရှိကိုတင်ပို့နေတဲ့ကုန်တွေရောပေါ့နော်သူတို့တို့ကတော့လက်ရှိနေတာမှာရုပ်ရည်ဈေးကွက်တည်းချက်ချင်းရဖို့မရှိသေးတဲ့အတွက်ကြောင့်မို့တော့သူတို့တို့ကတော့လူဦးချင်းအနေနဲ့ကတော့တိကျမှုရှိပ
ါဒီအပြင်ကိုတရုတ်ဘက်ကိုထွက်နေတာကတော့ကျွန်တော်တို့နားလည်တဲ့လောက်ဆန်ချမ်းပေါ့နော်ဇကွဲလိုဟာမျိုးဟုတ်ထွက်နေတယ်ဆ
ိုတော့
အခုစံလုံးရှည်ရောက်တော့ရောတခြားဈေးကွက်ပေါ်အစားထိုးဥရောပဈေးကွက်လို့အစားထိုးဈေးကွက်မျိုးရှာနိုင်မဲ့အလားလားရောဆရာရှိပါလား
အဲကျွန်တော်တို့ချက်ချင်းရတော့မရနိုင်ဘူးပေါ့နော်ဒါမဲ့လည်းရှာဖွေဖို့တော့ကျွန်တော်တို့တောင်းဝဲနေတာရှိပါတယ်ဒါမဲ့ချက်ချင်းအခုဘယ်ဈေးကွက်ရမလဲဆိုတဲ့ဟာတော့ကျွန်တော်မပြောနိုင်ဘူးနော်
အဲ့တော့ဒီစံစဘာအထွန်းနှုံးတိုးဖို့အဲဒီစံစဘာအချောက်ခံဤပညာဒီသုံးဖို့ဆိုပြီးတော့ဒါမြန်မာလေသမားလောကမှာလည်းတိုက်တွန်းနေကြတာရှိပါတယ်ဆိုတော့စံစဘာကအထွန်းနှုံးတိုးရုံနဲ့မဟုတ်ဘဲနဲ့ဈေးကွက်ကလည်းတည်ကြဖို့တော့လူတယ်လို့ထင်ပါတယ်ဒီလေသမားတွေအကျိုးအမြတ်အတွက်ပေါ့နော်ဆရာအဲ့တော့လေသမားတွေအကျိုးအမြတ်ကလည်းဆရာတို့လိုဒါကုန်တယ်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ထဲမှာမူတည်နေတယ်လို့ထင်ပါတယ်ဆိုတော့ဒီစီးပွားရေးစံလောကကဒီပြပပို့ကုန်ပေါ်မှာအပီးပဈေးကွက်ပေါ့နော်ဟိုတစ်နှစ်တစ်နှစ်စံဈေးနှုန်းကိုဟိုတည်တည်ငြိမ်ငြိမ်ဖြစ်လာနိုင်အောင်တွက်ချက်နိုင်မှုအထိဈေးကွက်ရှာနိုင်တဲ့အခြေအနေရှိနေပါပြီလားဆရာဘလို့အခက်အခဲတွေရှိနေပါလဲ
ဟိုလက်ရှိနေတာပါတည်ငြိမ်မှုမရှိဘူးနော်ကျွန်တော်စံဆိုရင်ဒါမနစ်ကတန်ရင်3တန်းဝဲဆိုပြီးစံချိန်လေးတင်နေတယ်ဒီနေ့တန်ချိန်2တန်းပြို့တော့မလဲလောက်ရမယ်နေတာရှိတယ်ပေါ့နော်ဒီကတော့ကျွန်တော်အနေနဲ့လောက်ရမှာတော့ပုဂ္ဂလိကကဏ္ဍတွေမရဘူးနော်သူဝကဏ္ဍကလည်းကြီးကျူးကြီးပေါ့နော်ဂါဗာမန့်တွေဂါဗာမန့်အမှန်ယူထူစာချုပ်ထုတ်ဆိုတော့ရေးကြည့်ရလို့မြင်ပါတယ်။အခုဥပမာလေးပြောရမယ်ဆိုရင်ဒါကျွန်တော်တို့ဒီစံခြေဒုစောက်ဥရောပသမဂ္ဂ GSP ထုတ်တာဗမာတွေမဟုတ်ပါဘူး။ကမ္ဘောဒီးယားကကျွန်တော်တို့ကထုတ်တာပေါ့နော်။နိုင်ငံစလုံး GSP ထုတ်။အဲဒီအချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကတရုတ်နိုင်ငံကိုသွားပြီးဒီစံလုံးသူတို့စံရောင်းချဖို့ကြိုးစားဖို့ကြိုးစားချုပ်ဖို့တွေကျွန်တော်ဆောင်ရွက်ခဲ့တာတွေ့တယ်။ကျွန်တ
ကျွန်တော်စိုးရနေနေလဲဟိုကလိုជីတူကြီးတောင်းချနေအောင်ဆောင်ရွက်ပေးပါပဲဒီကတော့အဆင်ပြေမယ်ဒီကွက်ပူကြီးကြာမယ်လို့မြင်ပါဟုတ်ကဲ့ရှင်အဲ့တော့ဒီတရုတ်ဘက်ကိုမြန်မာဆန်ကအများဆုံးထွက်နေတယ်လို့ကျွန်မသိထားပါတယ်ဆရာအဲ့တော့တရုတ်နဲ့မြန်မာဆိုးရချာမှာဆရာပြောသလိုជីတူကြီးဒီဆန်ကိစ္စညှိဖို့အဆိုးရနေနဲ့ဘာများခက်ခဲနေပါတလဲသူတို့ဘက်ကမလုပ်နိုင်နဲ့လက်လမ်းမမီတဲ့အနေအထား ဒီလက်ရှိစံစည်းကွက်အနေထားပေါ့နော်စံစည်းကလက်ရှိထဲကြာသွားဖို့ရှိသေးလားဆရာအကြံပြအဖြစ်ပေါ့နော်ရှင်းပြပြီးတော့ဆရာခုနပြောတာတော့တင်ပို့ဖို့ဒီပတ်တင်ပို့နိုင်မှုကတော့ရော့သွားနိုင်တယ်လို့ဆရာတို့ခန့်မှန်းထားပါတယ်ကျွန်မလည်းဟိုဆောင်းပါးတွေမှာဖတ်ပါပါတယ်ဆိုတော့စံစည်းနှုန်းကရောဘယ်လိုဖြစ်လာနိုင်ပါသလဲရှင်ဆရာကျွန်တော်ဆိုရင်လူရဘာပေါ်လဲရှင်နော်
အမေဒီမဆာကိုဒီပေမီလောက်မှာလူရဘာပေါ်လဲရှင်မှာတော့ဒါပါစေစတင်နိုင်တဲ့အနေအထားမျိုးစုံတွေ့နိုင်ပါတယ်အဲ့ဒါဒီအနေအထားပေါ့နော်ဆက်ဈေးကွက်မသေးတဲ့အတွက်ကြောင့်လားဘယ်လိုအချက်တွေကြောင့်ပါလဲရှင်မှန်ပါတယ်ဈေးကွက်မသေးတဲ့ကြောင့်ဒီဘာပို့တဲ့ရောကြပါလေဆက်ချက်ဟုတ်ကဲ့ပါရှင်ဆရာအဲ့တော့ပြည်တွင်းမှာရောစံစဘာကပြည်တွင်းဈေးနှုန်းတက်မှာလို့လဲပူနေကြရတဲ့အနေအထားလဲရှိတော့ ဒီဘောက်ကိုစံလေးထိုင်ဆောင်ကောင်းနေတာပေါ့နော်ဒီနေ့ကတော့ဒါစံသွားမယ်ဆိုရင်ကိုရှမ်းမဲ့တဘောရှိတာပေါ့နော်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ဆရာတော့ကဆွတ်